တန်ရင်သာလက်နက်ကင်တွေပူးပေါင်းမဟာမိတ်ပြည်သူကာကွယ်ရေးတပ်တွေဘက်ကဒေသအတော်များများမှာစစ်တပ်တပ်ဆွဲထားတဲ့နေရာတွေအပေါ်တိုက်ခိုက်သိမ်းပိုက်မှုတွေလှုပ်လာခဲ့တဲ့နောက်အခုရက်ပိုင်းအတွင်းမှာပဲရန်ကုန်မြို့ကတချို့နေရာတွေမှာလုံခြုံရေးပြန်လည်တင်းကျပ်လာတယ်လို့မြို့ခံတို့ကပြောပါတယ်စစ်ကောင်စီကအမျိုးသားလူငယ်လူလတ်ပိုင်းတွေကိုပေါ်တာဆွဲတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်ရန်ကုန်မြို့ရဲ့လုံခြုံရေးအခြေအနေသတင်းပေးပို့ချက်ကိုမှတ်ရင်ချင်းနိုင်ကပြောပြပေးပါအောင်ရှင်
29ရက်နေ့ကစလို့ညီနောင်မဟာမိတ်သုံးဘွဲ့နဲ့ပူပေါင်းမဟာမိတ်ပြည်သူ့ကာကွယ်ရေးတပ်တွေရှမ်းမြောက်ပိုင်းမှာစတင်ပြီးစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုတိုက်ခိုက်သိမ်းပိုက်မှုတွေလှုပ်လာခဲ့တာပါ။စကိုင်းမန္တလေးကချင်ပြည်နယ်ချင်းပြည်နယ်နဲ့ကယားပြည်နယ်တွေမှာလည်းပူးပေါင်းပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်။ဒီလိုနေရာတော်တော်များများမှာတိုက်ပွဲတွေတဖြည်းဖြည်းကျယ်ပြန့်လာတဲ့နောက်မှာတော့လူဦးရေထူထပ်တဲ့ရန်ကုန်မြို့နယ်တဝိုက်မှာရဲနဲ့စစ်သားလုံခြုံရေးတွေကလမ်းသွားလမ်းလာတွေကိုတားဆီးပြီးစစ်ဆေးမှုတွေလှုပ်လာနေတယ်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေက VOA ကိုပြောပါတယ်။ည
ီမတို့ဘက်မှာစစ်သားကြတော့လေရန်ရှင်းလမ်းမှာပေါ့နော်အဲ့တော့မှာအဲဒီမှာစစ်တဲ့ရင်းပါတယ်မဟုတ်ရှင်မှာကစစ်သားပါတယ်ဆိုတော့လည်းကင်ထားလို့ရှိပြီပေါ့နော်အရင်ကတော့လည်းမကင်ထားဘူးစစ်ကားတည်းနဲ့အရင်ကတည်းကအဲ့လိုမျိုးစစ်တာပေါ့နော်ဒါမျိုးလဲဆိုတော့သူတို့ဖုံးကြည့်ရဲပြီးတော့ဒီလိုလိုပြီးရပါတော့ခင်ဗျားလည်းပြီးတူတူရနေလာလည်းပြီးသွားမှာပေါ့နော်အဲ့လိုမျိုးအင်းကြီးကတော့တနားကြီးကျော်ကျော်လောက်တော့ကြာတယ်အခုတွေ့တာတော့အညက်ပိုင်းပေါ့နော်မညက်ပိုင်းအဲ့လို9နာရီ10နာရီအဲ့လိုမျိုးတော့လမ်းသွားလမ်းလာမှားတဲ့အချိန်တုန်းလာစစ်တာရှိရဲ့ကျွန်တော်ကတော့ဟိုဖုံးကိုအတေအလဲဟိုရှာပြီးတော့စစ်တာမျိုးတော့မဟုတ်ဘူးတော့။အဲညီမတို့ကတော့ဟိုအဲ့လိုမျိုးဖြစ်လာတော့နည်းနည်းတော့ထိတွန်းနေတာပေါ့နော်။
စစ်စေးရမှာစစ်တပ်နဲ့တိုက်ပွဲဖြစ်နေတဲ့အဖွဲ့တွေရဲ့နာမည်စလုံးတွေဓာတ်ပုံတွေရှိမရှိအားပေးအားမြောက်ပြောဆိုတာမျိုးရှိမရှိလက်ကင်ဖုန်းတွေမှာစစ်စေးမှုတွေလုပ်နေတယ်လို့စစ်စေးခံရသူတွေကပြောပါရယ်လူဦးရေထူထပ်ပြီးလူပေါင်းစုံနေထိုင်တဲ့လှိုင်းသာယာမြို့နယ်ဘက်မှာလည်းနေအိမ်တချို့မှာအစည်းဝင်ရောက်စစ်စေးတာအပြင်နေရာတော်တော်များများမှာတားဆီးစစ်စေးမှုတွေရှိနေတယ်လို့ရန်ကုန်မြို့ကန်ကပြောပါရယ်
အဲ့တော့ကလမ်းလုံလမ်းကွာတွေပဲကိုတို့ဒီကြိုးမယ်ဆိုရင်ဟိုမီးပွိုင်နေရှိတဲ့လမ်းလုံလမ်းကွာပေါ့နော်လမ်းမကြီးတို့အတွင်းထဲလမ်းကြီးပေါ့အတွင်းထဲလမ်းကြီးရဲ့လမ်းလုံလမ်းကွာပေါ့ရက်ကွက်နှစ်ခုသုံးခုဆုံတဲ့လမ်းလုံလမ်းကွာတွေပါအဲ့လိုဖြစ်တာဒီမှာလေအဲဟုတ်တယ်ဟုတ်တယ်မိတိုင်းလူလူဆင်တယ်ခုနောက်ပိုင်းကိုမနေ့ပိုင်းဆိုရင်တော့ဟိုဟာပေါ့7နာရီ9နာရီ10နာရီလောက်ပေါ့အိုင်အိုင်လောက်ဖြစ်တယ်ညနေပိုင်း4နာရီကနေပြီးတော့မိုးဆုံလောက်ပြီးတော့အဲတခါလေးဆိုနေရာရှုပ်ပြီးတော့ညဘက်တွေပါဖြစ်တယ်ထို့ထုံးရှာတယ်ဒီမှာလေလူတွေကကားနဲ့လာတဲ့လူပါများဆိုလိုက်လို့ပစ္စည်းတွေပါညာကြည့်တာပေါ့ကားတွေလန့်လို့ရတယ်လူတွေထုံးကိုရှစ်တယ်အဲအဲ့လူတွေရှစ်တယ်ကျွန်တော်လေးဖမ်းတာရောအဲ့အဲ့လူမျိုးမကြောက်ဘူးကျွန်တော်လေးထုံးကိုရှစ်တယ်သူပြန်ပြီးတော့ဟိုမှာလှုပ်ပေးတယ်ပေါ့အဲဒီနှလုံးလုံးကနန်းထိုးတဲ့လူတွေပါညာအဲ့ဒါတွေ့နေဆိုရင်တော့ဆုံးခုံသွားကြတယ်ရုံးမှာညှိပြီးတော့ပြန်လှုပ်လိုက်တာပေါ့
နေရတော်တော်များများမှာတော့မော်တော်ကားတွေကိုစစ်ဆေးတာတွေလည်းပြန်လှုပ်လာနေတယ်လို့ဒေသခံတွေကပြောပါရယ်ရန်ကုန်မြို့မှာရှိတဲ့မြို့နယ်အချို့ကအခြေခံပညာအဆင့်ကျောင်းတွေမှာစစ်ကောင်စီတပ်တွေကတပ်ဆွဲဝင်ရောက်နေထိုင်တာတွေရှိနေတယ်လို့လူမှုကွန်ရက်မီဒီယာ Facebook မှာသတင်းပြန့်နှံ့နေတယ်လို့လှိုင်းသာယာမြို့နယ်မူလာရန်လွန်ကျောင်းမှတ်27မှာတော့စစ်ကောင်စီတပ်တွေတပ်ဆွဲဖို့ရောက်နေတယ်ဆိုပြီးသတင်းတွေထွက်ပေါ်နေခဲ့ပါရယ်လှိုင်းသာယာမြို့နယ်ပညာရေးမှူးရုံးကို VOA ကဆက်သွယ်မေးမြန်းရမှာတာဝန်ခံဆိုမဲ့သူရှိပါဦး။နောက်ပြီးလူမှုကွန်ရက်မီဒီယာရီပေါ်မှာစစ်ကောင်စီကအမျိုးသားလူငယ်လူတက်ပိုင်းမျိုးကိုပေါ်တာဆွဲနေတယ်ဆိုတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်နေရမျိုးလည်းရှိနေပြီးဒီသတင်းတွေကြောင့်ရောစစ်ဆေးမှုတွေစိတ်လာတာကြောင့်ရောမြို့နယ်တော်တော်များများမှာညဘက်ဆိုရင်အတော်လေးလူသွားလူလာကျဲလာတယ်လို့ရန်ကုန်မြို့ကတဦးကပြောပါတယ်။
ည9နာရီရောက်ပြီလို့ရှင်းပါတယ်။ရန်ကုန်ဘာလို့ပြောလို့ညနေပိုင်းလုံးသွားလုံးကြီးရှိကြဒီကြတော့ရှိကြတော့ပြီးတော့ဒီထွက်ကြတယ်ဒီထွက်လဲသူ့လမ်းလေးလောက်ဆိုတော့လမ်းမကြီးဝင်တယ်တက်တော့ပေါ့
စစ်ကောင်စီဘက်ကတော့စစ်တပ်ကပေါ်တာဆွဲတယ်ဆိုတာမဟုတ်မမှန်ကြောင်းညင်းဆိုထားတယ်လို့စစ်ကောင်စီသတင်းစာတွေမှာဒီသတင်းမှန်မှန်ကြောင်းထုတ်ပြန်ဖော်ပြထားပါတယ်ရှင်